ဟုတ်ကဲ့ဦးတည်ထွန်းနိုင်ရေအခုဒီ SME အသေးစားအလက်စားချင်းွေကိစ္စတွေပေါ့နော်ဗမာပြည်မှာတော်တော်လေးခက်ခဲနေတယ်ဆိုတဲ့ဟာတွေကိုဦးတည်ထွန်းနိုင်ကဒီလွှတ်တော်မှာဆွေးနွေးတယ်တင်ပြတယ်ဆိုတာကြားလို့လေအဲ့ဒါနည်းနည်းလောက်ရှင်းပြပါလား
ဟုတ်ကဲ့ခင်ဗျကျွန်တော်လွတ်တော်မှာတင်ပြတော့ SME တခုတည်းတော့မဟုတ်ပါဘူးဒီတိုင်းပြည်မှာ getting credit လို့ခေါ်ရဲပေါ့ဗျာချင်းဝင်ရရှိမှုအခြေအနေကမနစ်ကနဲ့စာလို့ရှိရင်ကမ္ဘာ့ဘဏ်ရဲ့ညွန်ကိန်းပါမနစ်ကနဲ့စာလို့ရှိရင်အဲ့ဒီချင်းဝင်ရရှိမှုညွန်ကိန်းကခက်ခဲမှုညွန်ကိန်းတက်လာတာပေါ့ဗျာတက်လာတဲ့အတွက်မလို့ကျွန်တော်ကဒီဆောက်တွင်း business point of view ကနေပြီးတော့SME ကဏ္ဍကိုကျွန်တော်ကဥပမာအမည်နဲ့ဆွေးနွေးခဲ့တာခင်ဗ
ျဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့လည်းတောက်လျှောက်ကြားတယ်ဒီအသေးစားလုပ်ငန်းရှင်လေးတွေတိုးချက်ကျင်လို့ငွေချင်းမှဆိုရင်တော်တော်ခက်တယ်ပေါ့နော်သူတတ်မှတ်ထားတဲ့အချက်တွေကဗမာပြည်အတွက်တော်တော်ခက်ခဲနေတယ်လို့ကြားတယ်အဲ့တော့အဲ့ဒါတွေရော
ဟို
ဘလို့ပြုပြင်တင်းတယ်လို့ထင်လဲခင်ဗျာ
အဓိကတော့ဗျာအသေးစားနဲ့အလက်စားပတ်ပုံတင်ထားတာ9,200ဒီပါလောက်ရှိတဲ့အခါမှာအခုကျွန်တော်တို့စီကိုရောင်းပြီးစိုးရဖွဲ့ရနေပြီးတော့2018ဘန်နာနေ့ရက်မှ6လအစီရင်ခံစာတက်လာတဲ့အခါမှာအဲ့ဒီလုပ်ငန်းရှင်ပေါင်းကို169ဦးလောက်ကိုပဲထုတ်ချင်းနိုင်ခဲ့တယ်ပထမ6လပါဖောင်းမင်းပေါ့ဗျာအဲ့တော့ဒီ SME ကြီးဝင်ပိုင်းဆိုင်ရာကိစ္စတွေမှာအဖြေရှာဖို့ပေါ့လေဒီနှုန်းနဲ့ချီးနေလို့ကတော့ကျွန်တော်တို့ SME လောကတူးတက်ဖို့တိတ်မလွယ်ဘူးပေါ့လေကြီးဝင်ရရှိဖို့တိတ်မလွယ်တဲ့အတွက်မလို့ကျွန်တော်အနေနဲ့အဲ့ဒါကိုထောက်ပြပြီးတော့ဆွေးနွေးခဲ့တာဖြစ်တယ်ဖြစ်တော့နံပါတ်၁ချက်ကတော့ဗျာကျွန်တော်တို့ဒီကြီးဝင်ရရှိနိုင်မှုဆိုတဲ့ဟာကိုတိုင်းတာတဲ့အခါမှာအဓိကအားဖြင့်ကတော့သူကဟိုအချက်လေးချက်ကိုသူကငူတည်ပြီးတော့သူကတိုင်းတာလေးရှိတယ်ဗျကမ္ဘာဗန်ဘက်ကနီးလန်းနေပေါ့လေအဲကမ္ဘာဗန်ဘက်ကနီးလန်းနေတယ်မှာအဓိကကတော့ကျွန်တော်တို့ဒီမှာကဒီ credit bureau ဆိုတာချင်းဝင်သတင်းချက်လက်ဆိုင်ရာဖွဲ့စည်းရဟိုကျွန်တော်တို့ဘ ਹੁ ဘန်တို့ဘာတို့မှာတော့တင်ထားပြီဒါပေမဲ့ဒီနေ့ဒီချိန်ကြီးအဲ့ဒီဥစ္စာကိုအကောင်အထည်မပေါ်နိုင်သေးဘူးဗျမပေါ်နိုင်တဲ့အခါကျတော့ဒီ SME လုပ်ငန်းတွေနဲ့ပတ်သက်လာတဲ့ချင်းဝီနဲ့ပတ်သက်တဲ့သတင်းချက်လက်ကပေါ့နော်လုပ်ငန်းရှင်တွေတူးချင်းတူးချင်းစီရဲ့သို့မဟုတ်အဖွဲ့အစည်းလေးတွေတခုချင်းတခုချင်းစီရဲ့ချင်းဝီသတင်းချက်လက်ကဗန်နီကြားထဲမှာဒါမှမဟုတ်ငွေကြေးဖွဲ့စည်းတွေကြားထဲမှာမရောက်ဘူးပေါ့လေမရောက်တဲ့အခါကျတော့ဒါကကျွန်တော်ပြောတာစနစ်ပိုင်းဆိုင်ရာအားနည်းချက်ပေါ့ဗျာဖြစ်နေတဲ့အခါကျတော့ဒါတော့အစိုးရအနေနဲ့ကတော့ဒီ credit bureau လို့ခေါ်တဲ့ချင်းဝီဆိုင်ရာသတင်းချက်လက်ဒီလိုကိုအញ្ញံဆုံးအကောင့်ထည့်ဖို့လို့လေဒါတစ်ချက်ပေါ့ဒုတိယချက်ကတော့ကျွန်တော်တို့ဒီSME ကိုလက်တော်ချီးနေတဲ့ချင်းငွေရနှမျိုးရှိရတမျိုးကတော့ two step loan ပေါ့နော်ဥမာဂျိုက်ကာတို့လို့ပေါ့နော်အဲအဲ့ဒီဂျိုက်ကာတို့ကနေပြီးတော့ကျွန်တော်တို့ပြည်ရင်းကသူနဲ့ဖြည့်ဆက်ထားတဲ့ပြည်ရင်းဘဏ်တွေကိုသူကနေပြီးတော့တဆင့်ထုတ်ချေးတယ်ပြည်ရင်းဘဏ်အားမှာတဆင့်ဂျိုက်ကာသတ်မှတ်ထားတဲ့စီမံစည်းကမ်းတွေနဲ့အညီသူက SME ကိုထုတ်ချေးတယ်ထုတ်ချေးတဲ့အခါကျတော့ဒီဂျိုက်ကာချင်းငွေရတော့လက်တော်မှာအာမခံပစ္စည်းကိုတိတ်ပြီးတော့သူတို့ဘက်ကတောင်းလို့မရှိဘူးပေါ့ဗျာမရှိပဲနဲ့ဟိုပြည်ရင်းဘဏ်တွေကနေပြီးတော့ SME လုပ်ငန်းရှင်တွေလက်ဝယ်ရောက်ကို 8.5 ဆိုတဲ့အတိုးလုံးနဲ့သူကချီးတယ်ဗျအဲ့တော့ SME က 7.5% ခိုင်နှုန်းနဲ့ SME တွေကရတယ်ပေါ့ဗျာရတယ်ဆိုပေမဲ့ခုနကကျွန်တော်ပြောခဲ့လို့ပဲ supply and demand မှာဂျိုက်ကာဒီပထမ6လောက်ပဲဆင်းမှာဂျိုက်ကာချင်းငွေရနေပြီးပြည်ရင်းဘဏ်6ဘဏ်နဲ့ချိတ်ပြီးတော့ချီးခဲ့တဲ့ဥစ္စာဒီလုပ်ငန်းရှင်83ဦးပဲသူချီးနိုင်ခဲ့တယ်ချီးနေတာကျွန်တော်က9000ကျော်ရှိတယ်အဲ့တော့ချင်းငွေတကူကကျတော့မြမအာမခံရောင်းဝယ်အာမခံနေဗျသူကတော့ဆိုးဆိုးဖိုင်နန်စီကတော့နိုင်ငံတကာဘဏ်ကြီးဖြစ်နေဗျစူမီတူမိုးတို့မြေစီတို့ပေါင်းထားတဲ့ဖွဲ့စည်းဖြစ်တယ်ဈာရီကလည်းမြမအာမခံနေပြီးတော့ဟိုရောင်းဝယ်အာမခံနေပြီးတဲ့အခါမှာဟို CB ဘဏ်တို့ဘာလို့လဲချိတ်ပြီးတဲ့အခါမှာ CGI ဆိုတာဒီ Credit Guarantee Insurance ဆိုတဲ့အစီအမံနဲ့ပေါ့ဗျာသူကနေပြီးတော့ SME တွေကို7300ခိုင်လုံးပေါ့နော်အတိုးယူတယ်အတိုးယူတဲ့အခါမှာတခါမြမအာမခံလုပ်ငန်းကရောင်းဝယ်ပြီးအာမခံရတဲ့အတွက်ဆိုပြီးတော့သူ့ရဲ့ပရီမီယံကြီးကိုသူကအပေါင်းပစ္စည်းပါလို့ရှိရင်200လုံးအပေါင်းပစ္စည်းမပါရင်သူက300လုံးအဲ့လိုလေသူကယူတယ်ဗျယူတဲ့အခါကျတော့ SME သမားတွေလက်ဝယ်အရောက်ဒီအပေါင်းပစ္စည်းပါရင်1500ခန့်လုံးနဲ့အပေါင်းပစ္စည်းမပါရင်1600ခန့်လုံးဆိုပြီးတော့သူကအတိုးကျသွားတာပေါ့ဗျာ
ဟုတ်ကဲ့အခုအဲ့ဒီအတိုးနှုန်း 8.5 တို့ဟဲ့လား 73 တို့ 14 တို့ 15 တို့ဆိုတဲ့ဟာတွေကတစ်လတိုးလားတစ်နှစ်တိုးလား
တစ်နှစ်ဗျပါရေးရပါ
อ๋อဟုတ်ကဲ့ဟုတ်ကဲ့ပုဂ္ဂလိကဂျားရဲတွေမှာကြတော့တလာဒုံနှုံးနဲ့ယူနေတာ哦ဗမာပြည်မှာလေအဲ့လိုဆိုတော့
ဟုတ်တယ်ခင်ဗျဗမာပြည်မှာဒီလိုပြလောလောဆယ် SME လုပ်ငန်းတွေကတခြားပေါ်ဒီလိုဘန်နေပါတွေနဲ့မဆက်ဆံနေတဲ့သူတို့လုပ်ငန်းသူတို့ဘာကူရက်တည်ဖို့တို့မို့လုပ်ငန်းစတင်တည်ထောင်မှုတို့မို့လုပ်ငန်းတိုးတက်ဖို့ပြောင်းလုပ်ဖို့ဆိုပြီးတော့ယူမယ်ဆိုလို့ရှိရင်ဗမာပြည်မှာတော့အပေါင်းပစ္စည်းမပါရေးလူကိုတော်တော်လေးယုံကြည်ပြီးတော့မှကြည့်ရဲ့ဒါဗျအဲ့ဒါမှမဟုတ်ရင်တော့9000တူ10000လို့ဆိုရင်တော့တစ်နှစ်ကရာခိုင်နှုန်း60000ပါလိဖြစ်ကုန်တာပေါ့ဗျာ
အဲ့တော့ဟိုပါပေါ့အခုကတော့လေလူတွေကဘာပဲပြောစောင်းနေရေးလေးနည်းနည်းချောင်းလဲခြင်းနဲ့စီးပွားရေးလုပ်ငန်းလေးတွေနည်းနည်းပြေးလဲခြင်းတာပေါ့အဲ့ပြေးလဲခြင်းတဲ့အခါမှာလမ်းစားရှာမတွေ့ဘူးဖြစ်နေတာပေါ့
အဓိကဒီလိုပြအခုဘဟုပန်ကအငွေပေါ်မှာပြီးတဲ့အတူနှုံးကိုဘဟုပန်ရဲ့ဥပဒေအရဗန်ဒီကိုသူကရဂူလေးလုပ်ထားတာက minimum 8% တဲ့သူကချော့မပေးရဘူးဆိုပြီးတော့ရဂူလေးလုပ်တယ်ပေါ့ဗျာရဂူလေးလုပ်တဲ့အခါကျတော့အခုဥစ္စာကဘဟုပန်ကိုဒီအပ်တဲ့လူတွေရဲ့စုဆောင်းတဲ့စီစဉ်နေဒီ deposit တွေပေါ့ဒီဟာတွေက800နှုန်းဖြစ်နေတဲ့အခါကျတော့ဩဂိကဗန်ဒီကလည်းဒီအတူကို800နှုန်းအနည်းဆုံးပဲပြီးနေကြတယ်ဗျာပြီးနေကြတဲ့အခါကျတော့ဒီ800နှုန်းကဟိုရော့ပြီးတော့ SME ကိုချိလိုက်လို့ရှိရင်လေအဲ့ဒီ SME က800နှုန်းနဲ့ရော့ရတဲ့ပတ်စံယူပြီးတော့သူကဒီဘက်ကပုတ်ကလေးကဗန်လေးကိုလာခဲ့ပြီးတော့သူထိုင်စားမဲ့အညီသားမျိုးလေးဖြစ်သွားနိုင်တာပေါ့ဗျာဖြစ်သွားနိုင်တဲ့အခါကျတော့ခုဘဟုဗန်ကတော့ခုအဲ့ဒီဒီအတူနှုန်းတွေကိုသူတို့ပြန်လေစဉ်းစားသုံးသပ်နေတယ်ခုတော့ကျွန်တော်တို့ကြားပြရတယ်ပေါ့လေဟိုအဲ့ဒါဆိုရင်တော့လေအများကြီးတက်ရှူချောင်းနိုင်တဲ့အနေအထားရှိတာပေါ့ဗျာအဲ
့တော့အခုလို့ဒီချင်းငွေလုံးလောက်လောက်ရဖို့လို့လွယ်ကူကူရဖို့လို့ဆိုတဲ့ကိစ္စမျိုးတွေမှာဒီလွှတ်တော်ဘိုင်းရောဘယ်လောက်စွမ်းဆောင်ပေးနိုင်ခွင့်ရှိမလဲ
ကျွန်တော်တို့ကတော့ဗန်များနဲ့ငွေကြေးဆိုင်ရဲ့ပုံစံတုတ်တဲ့ကော်ပီဆိုတော့ဒီလိုမျိုးဘဟုဗန်တို့စီမံပဏာတို့နဲ့ပတ်သက်နေတဲ့ဦးစီးဌာနတွေဝန်ကြီးဌာနတွေနဲ့သူတို့ရဲ့လှုပ်ရှားဆောင်ရွက်မှုတွေဒီကျွန်တော်တို့ကော်ပီနဲ့တိုက်ရိုက်သက်ဆိုင်တာပေါ့ဗျာဆက်ဆိုင်တဲ့အခါကျတော့ကျွန်တော်တို့အနေနဲ့ကတော့လာမယ့်လွှတ်တော်ပြန်ဆလို့ရှိရင် SME ကနာဖွံ့ဖြိုးတိုးတက်ရေးတွေဆက်ဆိုင်ရာဝန်ကြီးဌာနတွေရောနောက်ဆက်ဆိုင်ရာဦးစီးဌာနတွေကိုကျွန်တော်တို့ခေါ်မယ်ဗျာခေါ်ပြီးလို့ရှိရင်တော့ကျွန်တော်တို့အနေနဲ့ကဒီချင်းငွေမှာဘေးဟာတွေကကန့်တတ်ပြီးတော့ဟန်တားနေတာလေဘေးဟာတွေဖြေလျှော့လို့ရမလဲဘေးဟာတွေကအခက်ခဲတွေလဲပေါ့နော်စနစ်ကြောင်လားလူကြောင်လားပေါ့စတာဥစ္စာကိုကျွန်တော်တို့အဖြေရှာပါမယ်သူကဝီကန္နာတွေကိုကျွန်တော်တို့အနေနဲ့ကတော့ second balance လောက်ရမယ်ဆိုတော့တာဝန်နဲ့အညီပဲကျွန်တော်တို့ကတော့ဆောင်ရွက်မယ်လို့စိတ်ကူးထားတယ်ပေါ့ဗျာ
ဟုတ်ကဲ့ဟုတ်ကဲ့ဦးတင်နိုင်ကျေးဇူးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါခင်ဗျာ